2022年1月5日，东古里亚内亚苗族文尼内，地震当中受灾的民众20人，其中有20人死亡。麦克尼亚表示，麦克尼亚表示，麦克尼亚表示，麦克尼亚表示，麦克尼亚表示，麦克尼亚表示，麦克尼亚表示，麦克尼亚表示，麦克尼亚表示，麦克尼亚表示，麦克尼亚表示，麦克尼亚表示，麦克尼亚表示，麦克尼亚表示，麦克尼亚表示，麦克尼亚表示，麦克尼亚表示，麦克尼亚表示，麦克尼亚表示，麦克尼亚表示，麦克尼亚表示，麦克尼亚表示，麦克尼亚表示，麦克尼亚表示，麦克尼亚表示，麦克尼亚表示，麦克尼亚表示，麦克尼亚表示，麦克尼亚表示，麦克尼亚表示，麦克尼亚表示，麦克尼亚表示，麦克尼亚表示，麦 이준모 서울 성북구청장님 참석하셨습니다. 네, 그리고 미얀마 민주주의
대통령. ဆိုမြမရှိတဲ့မြန်မာတန်ရုံးရှင်မှာတနအိကြလာရောက်စန္ဒပြကြတဲ့တန်ကိုရီးယားမြို့တော်ဝင်နေတဲ့ဒေသန္တရအုပ်ချုပ်ရေးမှုနှစ်နှစ်ယောက်ကိုအခမ်းအနားမှုကတူးချင်းမိတ်ဆက်ပေးနေတာဖြစ်ပါတယ်။တန်ကိုရီးယားနိုင်ငံရဲ့လူခွေရေးမြို့တော်တွေဖြစ်ဒီမတ်ပြူထားတဲ့ဆိုအင်ချွန်ဂွမ်ဂျူးနဲ့ပြည်နယ်တွေဆိုရင်ဂရောင်ဂီပြည်နယ်နဲ့ကျော်လာဘူးပြည်နယ်တွေကမြို့တော်ဝင်တွေဒေသန္တရအုပ ကရေစီအဖွဲ့ချုပ်နိုင်ငံတကာစည်းရုံးရေးကော်မတီကိုရီးယားရဲ့ဥက္ကဋ္ဌဦးရန်နိုင်ထွန်းကအခုလိုရှင်းပြပါတယ
်။အဓိကသူတို့ဆန္ဒပြသအကြံအကြောင်းရင်းကတော့လက်ရှိမြန်မာနိုင်ငံအတွင်းမှာဆေးဥစုကနေပြီးတော့မတရားတိုက်မိအာဏာကိုသိမ်းပိုက်ပြီးတော့ငြင်းငြင်းစွာနဲ့ဆန္ဒပြသနေတဲ့ပြည်သူလူတွေကိုတနက်နေ့နဲ့ပြစ်တယ်၊မတရားရိုက်နှက်တယ်၊ဖမ်းဆီးချုပ်နှောင်တာတွေအဲ့ဒီကိစ္စတွေကိုကတ်ကွက်တယ်၊ရတန်းရက်ဖို့အပါအဝင်မတရားဖမ်းဆီးထားတဲ့ကျွန်တော်တို့ရဲ့ခေါင်းဆောင်တွေဖြစ်တဲ့ဒေါ်ဆန်းစုကြည်၊နိုင်ငံတော်သမားကြီးဦးမြင့်နဲ့နိုင်ငံရေးအရာဖမ်းဆီးထားတဲ့သူတွေအကုန်လုံးကိုချင်းချင်းရှိအမြဲဆုံးပြန်လှည့်ပေးဖို့အပါအဝင်မြန်မာနိုင်ငံကဆက်နာရှင်လောက်ကနေပြီးတော့အမြဲဆုံးလွတ်မြောက်ပြီးတော့ဒီမိုဆီလမ်းကြောင်းကိုရောက်ရှိသည့်အထိသူတို့အနေနဲ့မြန်မာပြည်သူများနဲ့အတူပူးပေါင်းပြီးတော့ဆောင်ရွက်သွားမယ်ဆိုတာကိုပြတ်သားစွာနဲ့သူတို့ထုတ်ပေါ်ပြတ်သားတဲ့ဆန္ဒပြသပွဲတစ်ခုဖြစ်ပါတယ
်။မြန်မာပြည်သူတွေစဉ်းကြောစည်းကမ်းကိုစုစုပေါင်းလို့ကြည်ကြမီလား။မြန်မာပြည်သူတွေ자유와평화를위한항쟁은반드시승리
하자가로မြို့တော်ဝင်တဲ့ဒေသန္တရအုပ်ချုပ်ရေးမှူးတဦးချင်းစီကမြန်မာနိုင်ငံနဲ့ပတ်သက်လို့သူတို့ရဲ့သဘောထားအမြင်တွေကိုလာရောက်သတင်းယူကြတဲ့သတင်းတောက်တွေရှင်းမှာအလှည့်ကြပြောပြခဲ့ကြတာပါ။
အတိအကျတော့တရင်စာရှင်းလင်းပွဲပုံစံမျိုးပေါ့လေသူတို့ရက်ကြည့်ချက်သူတို့ကဘလို့မြန်မာပြည်သူများနဲ့တွေ့တာတွေရက်ကြည့်သွားမယ်အဲတော့နောက်တစ်ခုကရှင်းရှင်းပြောမယ်ဆိုကိုရဲအစိုးရကွယ်ဟောအပြည့်ဝပါနေပြီမြန်မာနိုင်ငံအတွင်းမှာဆက်အနာသိမှုကတရားမဝင်ဆက်အနာသိမှုဖြစ်တယ်ဆိုတဲ့အကြောင်းရင်အဲ့တော့မြန်မာနိုင်ငံကဆက်အနာသိမှုကထုတ်ငင်းပြီးတော့ဒီမိုကရေစီလမ်းကြောင်းကိုရောက်တည်အထိသူတို့ကကိုရီးယားအစိုးရနဲ့အတူမြန်မာပြည်သူများနဲ့တွေ့တာတွေရှိတယ်မြန်မာပြည်နိုင်ငံကဒီမိုကရေစီလမ်းကြောင်းကိုပြန်ရောက်ရှိတည်အထိကြည့်ကြည့်ရအောင်နဲ့ပြည့်ပြည့်စုံစုံဆောင်ရွက်သွားမယ်ဆိုတာကိုသူတို့ထုတ်ပြန်ကြညာချက်ထုတ်ခဲ့ပါတယ်ခင်ဗျာ
တဆက်တည်းမှာပဲတနင်္လာနေ့ညနေပိုင်းကမြမအရေးဆောင်ရွက်ပေးနေတဲ့ကိုရီးယားအဖွဲ့စစ်အာဏာသိမ်းမှုစန့်ကျင်ရေးကော်မတီကိုရီးယားမြမပူးပေါင်းဖွဲ့စည်းထားတဲ့မြမဒီမိုကရေစီနက်ဝက်အဖွဲ့နဲ့ကိုရီးယားနိုင်ငံအတွင်းမြမအရေးဆောင်ရွက်နေကြတဲ့ခေါင်းဆောင်တဦးပေါင်း3ဦးကိုကိုရီးယားအခြေစိုက်နိုင်ငံခြားသတင်းတောက်တွေကဖိတ်ကြားပြီးမြန်မာနိုင်ငံမှာဖြစ်တည်နေတဲ့အခြေအနေတွေနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲလည်းကျင်းပခဲ့ပါတယ်
။မြန်မာနိုင်ငံမှာဖြစ်ဖြစ်နေတဲ့အခြေအနေတွေနဲ့ကိုရီးယားနိုင်ငံအပြင်မှာဖြစ်ဖြစ်နေတဲ့အခြေအနေတွေကိုရီးယားစုအာကနေပြီးကျွန်တော်တို့ကဘလို့အားပေးမှုတွေပြုလုပ်နေတယ်ကျွန်တော်တို့ကလည်းကိုရီးယားစုအာကိုဘလို့ပြန်လည်ပြီးတော့တောင်းဆိုမှုတွေကိုပြုလုပ်စေချင်တယ်ဆိုရဟာတွေကိုအခြေတော်ပြင်သတင်းစာရှင်းလင်းပွဲကိုတနာရီတတိယလောက်ကျွန်တော်တို့ပြုလုပ်ခဲ့ပါခင်ဗျာ
။သတင်းစာရှင်းလင်းပွဲတက်ရောက်ခဲ့တဲ့သတင်းဌာနတွေကတော့အားလုံးပေါင်း10ခုလောက်ရှိပြီးတရုတ်ဘက်ကလာတဲ့ Press TV, CAN, NTD, Sky News, ဂျပန်ကတိုကျိုသတင်းဌာနနဲ့ South China စတဲ့သတင်းဌာနတွေပါဝင်တဲ့အကြောင်းဦးရန်နိုင်ထွန်းကပြောပြပါရစေ။